Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ရက်2022ခုနှစ်အောက်တိုဘာလ4ရက်နေ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ2540 50တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေချပါစေရှင်ကျမတင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင်
မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညောင်ဝင်းအောင်နဲ့တို့ပြောပြပေးမှာပါတာလီဘန်ရဲ့လှုပ်ရွတ်ချက်အီယူဥရောပသမဂ္ဂကအကူအညီပေးရမှာကိုစိတ်ပြက်နေတယ်လို့အီယူနိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲကပြောကြားလိုက်ပါတယ်တရုတ်ကတိုင်ဝမ်ဝေဟင်ပိုင်းနှစ်ထဲတိုက်လေရင်အများပြားဆစ်လွတ်တာအတွက်အမေရိကန်ကသတိပေးလိုက်ပါတယ်ပုံရဟန်မင်းကြီးဖရန်စစ်ကမြန်မာနိုင်ငံငင်းချမ်းစီကိုထပ်ပြီးတော့ဆူတောင်းပေးခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်ကြီးထိုင
်ကောင်းပါပြီရှင်စခိုင်းပြည်နယ်တွင် KNU ဒီကမှာရှင်ကရင်ပြည်နယ်တွင် KNU ထိန်းချုပ်ဒေသတွင်မှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေဖြစ်ခဲ့ပြီးဒေသတွင်မှာလည်းလုံခြုံရေးစိုးရိမ်နေရပါတယ
်တပ်ခွဲကအဲ့လိုမျိုးဟိုကပေါ့ဟိုကြောက်ကြားနေနဲ့ဟိုတုံးတဲ့ခါကျတော့သူတို့ကဒီစံမိုင်းတို့ပါတို့ပေါင်းတဲ့ခါကျတော့အဲ့လိုမျိုးချိခိုက်နေတာများတာပေါ့နော်
KNU တပ်မဟာ9ရဲ့ပြောခွင့်ရဒုတိယဗိုလ်မှူးကြီးစောကလဲတို့ပါရှင်မကြခင်မှာအပြည့်အစုံကိုတင်ပြပေးပါမယ်ဒီနောက်မှာတော့လက်ရှိခြုံနေရတဲ့မြန်မာစီးပွားရေးအချက်တဲဖြစ်ရတဲ့အကြောင်းရင်းနောက်စစ်ကောင်စီခြုံရနိုင်တဲ့အခက်အခဲတွေကိုဆွေးနွေးထားတဲ့မြန်မာရေးဆွေးနွေးကံကမ္ဘာသတင်းမီဒီယာတွေတဲကမြန်မာဆရာသတင်းကောက်နှုတ်ချက်မြန်မာပြည်ကပေးစာနဲ့သတင်းတွေတဲကတုတအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့နယ်ကအစ်ကဘလီဝတ်ချောင်းအပြင်ဘက်မှာတနင်္ဂနွေနေ့ကဘုံပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်အာဖဂန်အရသား9ဦးနဲ့မင်းတေဆုံးပြီးအနည်းဆုံး4ဦးဒဏ်ရာရခဲ့တယ်လို့တာလီဘန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကာရီဆိုက်ခိုစတီကပြောပါတယ်။ကာဘူးလေစင်နာအောက်ကုတ်လထဲ IS Khorasan အဖွဲ့အသေးငယ်ဘုံခွဲသမားလက်ချက်နဲ့ American စစ်သား73ယောက်ပါဝင်လူပေါင်း200လောက်တေဆုံးခဲ့ရတဲ့နောက်အခုပထမဆုံးအကြိမ်ဖြစ်ဘုံခွဲတိုက်ခိုက်ခံရတာပါ။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူလုပ်တယ်ဆိုတာချက်ချင်းမသိရသေးပေမဲ့တာလီဘန်ပြောခွင့်ရဇဗီဟူလာမူဟာမက်ရဲ့မကြသေးခင်ကတေဆုံးခဲ့တဲ့မိခင်အတွက်ဒီဗလီမှာဆူတောင်းပွဲကျင်းပတာကိုပြစ်မှတ်ထားပုံရပါတယ်။ကာတာအခြေဆိုင်တာလီဘန်ပြောခွင့်ရဆူဟီးဆက်ရှင်ကတော့ဒီတိုက်ခိုက်မှုဟာမူဂျာဟစ်နဲ့တခြားအပေါင်းပါတွေရှိတဲ့နေရာနဲ့တိုက်ဝဲတဲ့အတွက်သူထိခိုက်မှုတစုံတရာမရှိဘူးလို့ပြောပါတယ်။ဒီဘုံပေါက်ကွဲမှုကြောင့်ဒဏ်ရာသူတချို့ကိုကာဘူးအရေးပေါ်မှာကုသပေးနေတာပါ။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနန်ဂါဟာနဲ့ခူနာခဲနယ်မှာပြီးခဲ့တဲ့သတင်းပတ်တုန်းကတာလီဘန်တိုက်ခိုက်ရေးသမားတွေနဲ့အရသားတွေဒါဇင်နဲ့ချီတေဆုံးရတဲ့တိုက်ခိုက်မှုတွေကိုသူတို့လှုပ်ဆောင်တာလို့ IS Khorasan အဖွဲ့ကကြေညာခဲ့တာပါ။
အာဖဂန်နစ္စတန်မှာဖွဲ့စည်းထားတဲ့တာလီဘန်အစိုးရရဲ့ပြုမှုဆောင်ရွက်ချက်တွေဟာအခုချိန်ထိအားရစရာမကောင်းသေးဘူးလို့ဥရောပသမဂ္ဂရဲ့နိုင်ငံရေးမူဝါဒဆိုင်ရာအကြီးအကဲဂျိုဇက်ဘိုရဲကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ
် We don't want to support this government depending on their behavior
အာဖဂန်နစ္စတန်မှာစီးပွားရေးပြိုလဲနေပြီးဒါကိုကြားကန်ပေးဖို့စဉ်းစားမယ်ဆိုရင်လက်ရှိအာဏာထိန်းချုပ်ထားတဲ့တာလီဘန်အစိုးရကိုကူညီထောက်ပံ့ရပါလိမ့်မယ်ဒါကသူတို့ရဲ့အပြုမူပေါ်မှာမူတည်ပါတယ်။တာလီဘန်တို့ရဲ့လှုပ်ရက်ကအခုချိန်ထိဘယ်လို့မှအားရစရာမကောင်းသေးတဲ့အတွက်သူတို့အစိုးရအဖွဲ့ကိုကျွန်တော်တို့အကူအညီထောက်ပံ့လိုစိတ်မရှိပါဘူးလို့ဘိုရဲကပြောကြားသွားတာပါ။အာဖဂန်မှာစီးပွားရေးပြိုလဲနေတာကအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုနဲ့အခြားအန္တရာယ်တွေကိုပါတိုးလာစေနိုင်တယ်လို့အော်တိုဘာလ3ရက်ဆော်ဒီအာရေဗီးယားခေါင်းဆောင်အနေနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဂျိုးဆက်ဘိုရဲကထောက်ပြပြောသွားပါတယ်။ဂျိုးဆက်ဘိုရဲဟာဆော်ဒီနိုင်ငံရီယက်မြို့ကိုရောက်ရှိနေတာပါအာဖဂန်မှာတာလီဘန်အုပ်စုကအာဏာရယူခဲ့ခြင်းကဆက်လို့ဥရောပသမဂ္ဂကလူသားချင်းစာနာတဲ့အကူအညီတွေတိုးမြှင့်ပေးအပ်ခဲ့ပေမဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာအထောက်အပံ့တွေကိုတော့ရပ်ဆိုင်းထားပါတယ်ဥရောပသမဂ္ဂလိုပဲအခြားနိုင်ငံတွေနဲ့ကမ္ဘာ့ဘဏ်ကပါအကူအညီတွေရပ်ဆိုင်းထားပါတယ
်အေးဥရောပသမဂ္ဂကနေခွဲထွက်ခဲ့တဲ့နောက်မှာအထက်ခဲတွေမကြုံရအောင်ထိန်းနေတဲ့ဗြိတိန်နိုင်ငံအနေနဲ့လောင်စာစီတန်းတွေနဲ့ Christmas Gala အတွက်ဆန္ဒရိက္ခာဆံရလိုပြဿနာတွေကိုဖြေရှင်းရဖို့ရှိနေတဲ့အတွက်လူဝင်မှုကြီးကြပ်ရေးဆံရထိမ့်မြရတဲ့ပြဿနာတွေအဖြစ်မခံနိုင်ဘူးလို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကတနင်္လာနေ့ပါတီညီလာခံမှာပြောပါတယ်။ဗြိတိန်ကို EU ဥရောပသမဂ္ဂကနေခွဲထွက်ခဲ့တဲ့နောက်န နိုင်ငံတွင်းအလုပ်ရှားပါမှုနဲ့စားသုံးကုန်လဲပတ်မှုအဆင်မပြေပဲဖြစ်နေတယ်လို့ဓာတ်ဆီဖြန့်နှီးဖို့စီတင်ကားမောင်းသူမရှိတဲ့ပြဿနာကနေလာမယ့် Christmas အတွက်ကျဆင်ရှားပါမယ့်ပြဿနာအထိကြုံနေရတာပါအခုကာလဟာနိုင်ငံတွင်းအစသာလဲပတ်မှုကောင်းထိန်းချင်နေရတဲ့ကာလဖြစ်တဲ့အတွက်လုံသားလူအမှုဖြည့်ဆည်းဖို့အတွက်လူမှုကြီးကြပ်ရေးဆိုင်ရာလမ်းကြောင်းကိုတော့ဖွင့်ပေးမှာမဟုတ်ဘူးလို့ပြောပါတယ်ဗြိတိန်မှာဓာတ်ဆီတွေဆေးပစ္စည်းတွေတည်ယူပို့ဆောင်ပေးမယ့်ရင်းမောင်းရှားပါတဲ့ပြဿနာကြုံနေရတယ်လို့တားတက်ရုံတွေမှာအလုပ်သမားမရှိတဲ့အတွက်ပိုရှန်တရိတ်ဆန်ဖြစ်တတ်မှတ်မဲ့ဝက်အကောင်ကြီးကတသိန်းကျော်နေပြီဖြစ်ပါတယ် Conservative Party ဥက္ကဋ္ဌ Oliver Downing ကတော့အစိုးရတရအနေနဲ့ထရကားမောင်းသမားတွေပုံမှားရန်ဖို့လုပ်နေပြီဖြစ်တယ်လို့စစ်တပ်တန့်ကားမောင်းသူတွေကိုဓာတ်ဆီကားမောင်းသူတွေဖြစ်တုံးနေအောင်တနင်္လာနေ့ကစပြီးလေ့ကျင့်ပေးတော့မယ်လို့ပြောပါတယ
်ဂျာမနီနိုင်ငံရေးသမားတွေအနေနဲ့မိမိတို့ရဲ့သဘောထားကွဲပြားမှုတွေကိုကျော်လွှားဖြေရှင်းကြဖို့ယာဒူးကစွန့်ခွာတော့မဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲကတနင်္ဂနွေနေ့ကအလေးထားတိုက်တွန်းလိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်ရွေးကောက်ပွဲအပြီးဂျာမန်ဝန်ကြီးချုပ်အဖြစ်ဘယ်သူကိုရွေးချယ်မလဲဆိုတာပါတီကဆွေးနွေးနေကြချိန်မှာသူမကအခုလိုတိုက်တွန်းလိုက်တာပါရွေးကောက်ပွဲမှာ Social Democrat SPD ပါတီရဲ့ကိုယ်စားလှယ် Olaf Scholz ကမေ 25.9 ရာခိုင်နှုန်းနဲ့ပုခါတီကအနိုင်ရခဲ့ပြီးဝန်ကြီးချုပ် Angela Merkel ရဲ့ Conservative CDU CSU ပါတီကတော့မကြုံဘူးလောက်အောင်မဲရလတ် 24.1 ရာခိုင်နှုန်းအထိကျဆင်းခဲ့တာပါမေယာလတ်တီအရ SPD ပါတီဦးဆောင်ပြီးအစိုးရအဖွဲ့ဖို့ဖြစ်လာချိန်မှာမာကဲရဲ့ဒီ Conservative Party ခေါင်းဆောင်တဲ့ဖြစ်သူအာမန်လက်ချက်ကလည်းသူတို့ပါတီရဲ့အာဏာကိုဆက်လက်ထိန်းထားနိုင်ရေးတောင်းဆုံးကြိုးပမ်းချက်အဖြစ်ညွန်ပေါင်းအစိုးရအဖွဲ့ဖို့ကိစ္စစကားပြောမယ်လို့ကတိပြုလိုက်ပါတယ်လက်ချက်ဟာမာကဲရဲ့နေရာအတွက်ဝန်ကြီးချုပ်လောင်းအဖြစ်အစားထိုးဝင်ပြိုင်သူပါလာမယ့်ဂျာမနီညွန်ပေါင်းအစိုးရတဲ့အဖွဲ့ဖို့တွက်ချက်မှုတွေရှုပ်ထွေးနေချိန်မှာသက်ရှိမဲအနေထားမဲအများဆုံးရထားတဲ့ Social Democratic Party နဲ့ Conservative Party တွေက Greens Party နဲ့ Liberal FPD ပါတီတွေကိုဆွဲဆောင်စည်းရုံးဖို့လိုမယ်လို့သုံးသပ်မှုတွေရှိပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5မီတာ24 kHz 12.13 MHz ဖိုင်ဒိုမီတာ40 kHz 9.13 ညဖိုင်ဒိုမီတာ51 kHz 9.85နဲ့ဖိုင်လိုက်မီတာ190 kHz 1.95တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA American တိုင်းကမနေ့ကင်းသတင်းတွေဆက်လက်ကြေညာနေပါတယ်။နှစ်ပေါင်းများစွာပြည်ပကတွေနဲ့ဖိစီးနှိပ်စက်မှုခံနေရတဲ့မြန်မာနိုင်ငံသားတွေငြိမ်းချမ်းမှုရရှိဖို့အတွက်ပွေဟမ်မင်းကြီးဖရန်စစ်ကတနင်္လာနေ့စိန့်ပီတာရှင်တင်မှာပြုလုပ်တဲ့ဆူဝေးဆူတောင်းပွဲမှာထပ်ပြီးတော့ဆူတောင်းပေးခဲ့ပါတယ
်။ To once again implore the gift of peace on Myanmar.
မကြာခင်တွင်မြန်မာနိုင်ငံရင်ဆိုင်နေတဲ့အခက်အခဲတွေနဲ့အတူပြည်သူတွေဆွဆွဝါဝါခံစားနေရတာတွေတတ်တာရှိဖို့အတွက်ဖရဲတခင်ကငြိမ်းချမ်းရေးလက်ဆောင်ပေးဖို့ပွေဟမင်းကြီးကဆူတောင်းပေးခဲ့တာဖြစ်ပါတယ်။ဒါပြန်မြန်မာနိုင်ငံမှာမှီတင်းနေထိုင်ကြသူတွေအနေနဲ့ဆိုးရတဲ့ခံစားမှုတွေတိုက်ဆုံးအောင်မှုတွေကြောင့်ညည်ရင်မစင်နိုင်ဖြစ်နေကြပေမဲ့ငြိမ်းချမ်းတာယာမှုရှိလာစေဖို့အတူလက်တွဲပြီးအခက်အခဲတွေအတူတကွကျော်ဖြတ်နိုင်အောင်ပူးပေါင်းဆောင်ရွက်နိုင်အောင်လည်းဆူတောင်းပေးခဲ့တာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလရဲ့စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအခု6လတည်းရောက်လာခြင်းအထိစစ်အာဏာရှင်ဆန့်ကျင်ဆန္ဒပြမှုတွေရှိနေစေဖြစ်ပြီးစစ်တပ်နဲ့ရဲရဲအကြမ်းဖက်နှိမ်နှင်းမှုကြောင့်တည်ဆုံးရသူက1150ကျော်နေပြီလို့နိုင်ငံရေးကျင်းသားများကုညီဆောင်ရှောက်ရေးတင် AVB ကသတင်းထုတ်ပြန်ထားပါတယ်။လက်ရှိမှာစစ်ကောင်စီတပ်တွေနဲ့တန်းတန်းလက်နက်ကင်တပ်ဖွဲ့တွေဒေသခံပြည်သူစစ်ကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲတွေနေရာအတော်များများမှာဖြစ်ပွားနေစေဖြစ်ပြီးမြန်မာနိုင်ငံတလောဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရာဆန့်ခွာထွက်ပြေးရသူက2000ကျော်ရှိနေတယ်လို့ကုလသမဂ္ဂကပြောပါတယ်။
ဘင်္ဂလားဒေ့ရှ်နေဆက်ဒုက္ခတဲ့စခန်းမှာပြီးခဲ့တဲ့ရက်ပိုင်းကထင်ရှားတဲ့ရိုဟင်ဂျာခေါင်းဆောင်မူဟစ်ဦးလာတနတ်နဲ့ပြစ်ခတ်လုပ်ကြံခံရတဲ့အမှုနဲ့ပတ်သက်လို့မတင်ငါသူ6ဦးကိုဖမ်းဆီးထားကြောင်းဘင်္ဂလားဒေ့ရှ်ရဲတွေကတနင်္ဂနွေနေ့မှာ AFP သတင်းဌာနကိုပြောပါရယ်အခုဖမ်းဆီးထားတဲ့သူတွေဟာစစ်သွေးကြွအုပ်စုနဲ့ဆက်နွယ်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့ရဲကပြောပါရယ်ဖမ်းဆီးခံရသူတွေက2ဦးကိုရမန်ယူထားပြီးသုံးရကြစစ်စေးမင်းမြန်းနေတယ်လို့အာနာပိုင်တွေကပြောတာပါကျန်တဲ့3ဦးကတော့အခုချိန်ထိရုံးမထုတ်သေးပါဘူးဒီလူသတ်မှုနဲ့ပတ်သက်ပြီးအသက်28နှစ်အရွယ်နောက်ထပ်ရိုဟင်ဂျာအမျိုးသား2ဦးကိုလည်းဖမ်းဆီးထားပါတယ်သူတို့6ဦးစလုံး ARSA အာဆာအဖွဲ့နဲ့ဆက်နွယ်မှုရှိမရှိကိုစစ်ဆေးနေတာပါမူဟစ်ဦးလာဦးဆောင်တဲ့ ARSPH ရိုဟင်ဂျာအဖွဲ့အစည်းတွေက အမည်မဖော်လိုတဲ့အဖွဲ့ဝင်တဦးကတော့အခုဖမ်းဆီးထားတဲ့အထက်ကအသက်35နှစ်အရွယ်မိုဟာမက်အဲလီယက်ဆိုသူဟာအာဆာအဖွဲ့ဝင်တဦးဖြစ်ခဲ့ပြီးပြီးခဲ့တဲ့ဇွန်လတုန်းကမူဟစ်ကိုချင်းချောက်ခဲ့တယ်လို့ဆိုပါတယ် ARSPH အဖွဲ့တွေကခေါင်းဆောင်အနည်းဆုံး10ဦးဟာနောက်ထပ်တိုက်ခိုက်မှုတွေလှုပ်လာမှာဆိုလို့ပုံရှောင်နေရတယ်လို့ဆိုပါတယ်ခင်ဗျာ
ထိုင်ဝမ်ပိုင်းနဲ့ဒေသအနားတစ်ဝိုက်တရုတ်ရဲ့ရန်လိုတဲ့စီးရဲလှုပ်ဆောင်မှုတွေအတွက်စိုးရိမ်စိတ်ပူတယ်လို့အမေရိကန်ကထုတ်ပေါ်ပြောဆိုလိုက်ချိန်မှာပဲတရုတ်ကထိုင်ဝမ်တောင်ပိုင်းရေပြင်ပေါ်မှာတနင်္လာနေ့ကစစ်လျင်16ဆင်းဖြတ်ပြီးပြန်တန်းခဲ့ပါတယ်တရုတ်ကထိုင်ဝမ်လေကြောင်းကာကွယ်ဇုန်တဲကိုသူတို့ရဲ့တိုက်လျင်12ဆင်းနဲ့တခြားမျိုးစစ်လျင်4ဆင်းဆစ်လွတ်ခဲ့တယ်လို့ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကပြောပါတယ်တရုတ်ကထိုင်ဝမ်ဝေဟင်ပိုင်းနဲ့တဲတောက်ကြံတွေကစစ်လျင်38တန်းပြန်တန်းခဲ့တယ်လို့စနေနေ့မှာတော့39ဆင်းပြန်တန်းခဲ့တာပါဒါမှမဟုတ်ကစက်တင်ဘာတရုတ်လေရင်နဲ့သူ့ဝေဟင်နဲ့ပြန်တန်းလာကြောင်းထိုင်ဝမ်စပြောချိန်ကစကြည့်မယ်ဆိုရင်တရုတ်အတွင်းလေရင်အဆင့်အများဆုံးဖြစ်ပါတယ်ထိုင်ဝမ်နားမှာတရုတ်ရဲ့စီးလှုပ်ရှားမှုတွေဟာမှောင်ရင်ချွတ်ချော်မှုတစုံတရာဖြစ်မယ်အန္တရာယ်ကြီးတယ်လို့ဒေသရင်းတင်ပြရင်းနဲ့ငင်းချင်းရေးကိုထိခိုက်စေနိုင်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Netflix ကအကြေညာချက်ထုတ်ပြန်တတိပေးပါတယ်တရုတ်အစိုးရအနေနဲ့ထိုင်ဝမ်ကိုစန့်ကျင်တဲ့စစ်ရေးတန်တမာရေးနဲ့စီးပွားရေးဖိအားတွေရပ်ပစ်ဖို့အမေရိကန်ကတိုက်တွန်းကြောင်းလည်းပြောပါတယ်။ဒါ့အပြင်အမေရိကန်ဟာထိုင်ဝမ်ရဲ့အခြေဆုံးလက်နက်ဖြန့်ဖြူးသူဖြစ်တယ်လို့ထိုင်ဝမ်ကိုယ့်ကိုယ်ကိုကာကွယ်နိုင်စွမ်းကောင်းကောင်းရှိအောင်ဆက်ပြီးအကူအညီပေးဖို့ရှိတယ်လို့လည်းပြောပါတယ်
။လူတွေရဲ့တတွေးကိုစမ်းသပ်စစ်ဆေးခြင်းအဖြစ်ကိုဗစ် -19 ပိုကူးစက်ထားခြင်းရှိမရှိဆိုတာအလွယ်တကူခြေရာခံသိနိုင်မယ့်ကိရိယာတစ်ခုကိုဗြိတိန်နိုင်ငံ Vatic ကုမ္ပဏီကတီထွင်လိုက်ပါတယ်။ဗတ်တီကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့သူတို့ရဲ့စမ်းသပ်မှုရလဒ်တွေဟာအလွန်ကိုတိကျပြီးနောက်ဆုံးအုပ်စုစမ်းသပ်မှုတွေမှာအမှားယွင်းတစ်ခုတောင်မှမရှိခဲ့ဘူးလို့ဆိုပါတယ်။တတွေးတရေစတဲ့အရာတွေကိုစစ်ဆေးဖို့လူတွေကိုတပတ်အတွင်းအကြိမ်ကြိမ်စမ်းသပ်ခဲ့ပေမဲ့လူတွေစိတ်ပြတ်မသွားဘဲပူးပေါင်းကူညီခဲ့ကြပါတယ်။စမ်းသပ်လို့ရတဲ့အဖြေကို15မိနစ်အတွင်းမှာသိရှိနိုင်တယ်လို့ကုမ္ပဏီကပြောပါတယ်ခင်ဗျာ
။
ထိတ်တဲရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့အကျညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ကျမတို့ရဲ့အစီအစဉ်တွေကို website ဆာမျက်နှာ bami.voanews.com မှာအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook ဆာမျက်နှာမှာလည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေနဲ့အဖတ်ရှင်ကဏ္ဍတွေကိုနားဆင်ရအောင်ပါ။ကင်းပြင်းတဲ့ဒွင်းကကရင်မျိုးသားအစီအယုံ KNU တပ်မဟာကထိန်းချုပ်ထားတဲ့ဖာပွန်ခရိုင်မူထရော်ခရိုင်တွင်မှတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးပြီးခဲ့တဲ့ရက်အတွင်းမှာတနေ့တည်းတိုက်ပွဲ6ကြိမ်ဖြစ်ခဲ့ပြီးစစ်ကောင်စီဘက်ကအကြဆုံးနဲ့ဒဏ်ရာရသူများကြောင်း KNU တပ်မဟာ၅ဘက်ကတင်းထုတ်ပြန်ပါတယ်တိုက်ပွဲဖြစ်တဲ့ဒေသတွေမှာလည်းနေစဉ်လုံခြုံရေးစိုးရိမ်နေကြရကြောင်းဒေသခံတွေကပြောပါတယ်။ထိုင်းခြေဆိုင် VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်။စစ်ကောင်စီကအာဏာသိမ်းလိုက်ပြီးတဲ့နောက်တိုက်ပွဲတွေနေစဉ်နီးပါးဖြစ်နေတဲ့ကရင်ပြည်နယ်ဖားပွန်ခရိုင်ထဲမှာနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဒီရက်ပိုင်းတွင်ပိုပြင်းထန်လာပါတယ်။စစ်ကောင်စီနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်တပ်မဟာ၅တို့ဟာစက်တင်ဘာလ30ရက်နေ့တနေ့ထဲမှာပဲတိုက်ပွဲ6ကြိမ်ဖြစ်ခဲ့ပြီးစစ်ကောင်စီဘက်ကလူ20ကျော်လောက်ကြဆုံးခဲ့တယ်ဆိုပြီးတပ်မငါးကထုတ်ပြန်တဲ့မုထော်တဲ့မှာပါရှိပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော်တပ်မငါးကပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစောကလေတို့ကအခုလိုပြောပါတယ
်20ကျော်ဟိုကြတယ်ဆိုလာကဒီလိုဒီထက်ကသူတို့ဆွဲမိုင်းနဲ့ဆွဲတဲ့ခါကျတော့ဟိုသူတို့ကလည်းအဲ့လိုမျိုးဟိုကလာတဲ့အချိန်မှာဆွဲမနဲ့ဆွဲတဲ့ခါကျတော့သူတို့ထိတာပေါ့နော်အဲ့လိုမျိုးဟိုတက်ခွဲကအဲ့လိုမျိုးဟိုကပေါ့ဟိုကြောက်ကြားနေနဲ့ဟိုတောင်းတဲ့ခါကျတော့သူတို့ကဒီဆွဲမိုင်းတို့ပါတို့တောင်းတဲ့ခါကျတော့အဲ့လိုမျိုးချိခိုက်နေရများတာပေါ့နော်အဲ့တလုံးလုံးကတော့ဒီကြိုကြိုကြတော့ထိတာပဲနှစ်တိုက်လို့ပေါ့နော်ကြိုကြိုကြဖြစ်တယ
်ဒီအကြောင်းနဲ့ပတ်သက်လို့ကရင်သတင်းစီရင်အမှုဆောင်အက်ဒီတာချုပ်နန်းဖောက်ကီကတော့အခုလိုပြောပြပါဗျာ
တမငါလည်းအောက်မှာရှိရဲ့ CNL အတရင်တစ်တုံညာမိနစ်နဲ့ပေါ့နော်ဒီစစ်ကောင်စီရဲ့အာစစ်စင်ခုကေမှုထာလာကျုပ်စစ်ကောင်ရှိလက်အောက်ခံခမာရလေးတုံညာရှိသူဂျာမဖြစ်တဲ့တိုက်ပွဲလို့တော့အဲ့လိုသူတို့ပြင်ဖော်ပြထားတာလို့မှတ်ဆိုတော့အဲ့မှာကဟိုနှစ်ဖက်ထိခိုက်မှုမှာသူတို့ဖော်ပြထားဆက်ရလို့ရှိရင်စစ်ကောင်စီတပ်ဘက်ကတော့23ဦးကြဆုံးတယ်ပေါ့နော်မ30ခြံရရတယ်လို့တော့ဘူတော်သတင်းစင်ကအဲ့လိုဖော်ပြထားတယ်ထုတ်ပြန်ထားတယ်အာတခုကလေဟိုအဒီဒီစစ်ကောင်စီဘက်ကတန်ရရတဲ့သူတွေမှာလည်းပဲဒီမူတော်သတင်းစီအောင်ဖော်ပြတဲ့သူတန်ရရတဲ့သူတွေမှာ
ကရင်ပြည်နယ်အတွင်းမှာလက်ဖက်တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ဒီရက်ပိုင်းမှာထူးထူးခြားခြားပြောဆိုထုတ်ပြန်လာမရှိပါဘူး။ဒါပေမဲ့လည်းကရင်ပြည်နယ်ကော့ကရိတ်ဖန်အားများလီစားတဲ့နေရာတွေမှာတော့လုံခြုံရေးတွေကိုပုံမတေးကြထားတယ်လို့စစ်ဆေးဖမ်းဆီးမှုတွေလည်းရှိနေပါတယ်။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာတော့အော်တိုဘားလ၁ရက်နေ့ကအရှိတောင်တိုင်းတိုင်းမှုခရီးစဉ
ကရင်ပြည်နယ်တစ်ခုလုံးကတက်မှာအသီးသီးမှာလဲတိုက်ပွဲတွေကနေရာအနှံ့ပြားမှာဖြစ်ပွားနေတယ်လို့လူလူတွေကလည်းမလုံခြုံမှုတွေဆိုရင်ထိတ်လန့်မှုတွေနဲ့ခရုတ်ကျင်းနေကင်းပုံးနေနဲ့မှာနေရာတာမျိုးတွေဒီလိုရာကိုတင်းချောင်ရာမျိုးတွေကတော့လာနေချီပြီးဇက်တိုက်ဖြစ်နေရတယ်လို့လည်းနန်းဖော်ကလည်းပြောပြပါတယ်တိုက်ပွဲတွေဖြစ်မဲ့ဆိုရှင်သူတို့အတန်ကြာနေတဲ့တင်သွားဝါလေးဆောင်းနေရပြီပေါ့နော င်သူတို့တွေကရှောင်သိမ်းနေရပြီလို့ပုံနေရပြီဆိုအဲ့လိုမျိုးထားနေပြီပုံတွေမှာပြန်မှာပုံနေရရနေထားမျိုးမလားချိန်ကြီးဖြစ်နိုင်တဲ့အနေထားမျိုးရှိတဲ့ခါကျတော့ဒီကကံကြီးလည်းဟိုဖေးလှူချောင်းပြီးတွေ့ပြီးတော့လည်းတိုက်ပွဲမဖြစ်တော့မှကိုပြင်ပြီးတော့တော့ပုံနေရတဲ့နေထားမျိုးလေးတွေဒါတော့အခုနေရာတိုင်းလိုမျိုးရှိနေတယ်ပေါ့နော်အလားတူပဲသမားလေးဆိုရှင်လည်းဒါကဒီရရွာထဲမှာဟိုစစ်ကောင်စီကနေပြီးတော့ရွာတွေကျဲဝင်ပြီးတော့ငွေနောက်ရှောက်ခုဆိုင်လေး PTS ကိုတရင်တိုင်းကိုဝင်လာတယ်အဲ့လိုမျိုးရှိရပါတော့နောက်ပြီးတော့ဖြစ်စီရတယ်လည်းရှိရဘူးအဲ့လိုမျိုးထားမျိုးပြီးခဲ့တဲ့နေ့ကတော့မှသမားရှောက်မှလည်းတိုက်ပွဲဖြစ်တယ်ဆိုတော့အဲ့ဒီဟာမျိုးဆိုရှင်လည်းလူလူတွေကတော့ပြင်းပုံးနေမှာပဲပုံနေရတယ
် KNU နဲ့မြန်မာအစိုးရတို့က2012ခုနှစ်ထဲမှာအပြစ်ခတ်ရဲဆဲခဲ့ပြီး2015ခုနှစ်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရဲဆဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားပါတယ် NCA အတိုင်းရိုက်နာလှုပ်ဆောင်မယ်ဆိုရင်ပဋိပက္ခဖြစ်เสียရအကြောင်းမရှိဘူးဆိုပြီးစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကပြီးခဲ့တဲ့လပိုင်းညလုံးကပြောခဲ့သလို EAO တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းမကြာခဏသတိပေးမှုတွေလုပ်ခဲ့ပါတယ်ဒီအပိုင်းမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ရင်းရဲရေးလုပ်ငန်းစဉ်တွေဆက်လုပ်သွားမှာဖြစ်ပြီးတစ်ဖက်ကအပြစ်ခတ်ရဲစေးရေးကိုလည်းကြေညာထားပါတယ်။ဒါပေမဲ့တိုင်းနဲ့ပြည်နယ်တဝန်းလုံးမှာတော့စစ်ကောင်စီတပ်တွေဟာကရင်၊ကချင်၊တရားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေဇက်တိုက်ဖြစ်ပေါ်နေတယ်လို့တခြားတိုင်းနဲ့ပြည်နယ်တွေကဒေသခံပြောက်ကြားတွေနဲ့လည်းတိုက်ပွဲတွေဖြစ်ပေါ်နေပါတယ်ရှင်
။ထိုင်းချင်းဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ခဲ့တာပါရှင်။အခုတော့မြန်မာရေးဆွေးနွေးကမ်းကိုတင်ပြပါမယ်။အခုကြုံနေရတဲ့မြမစီးပွားရေးအထက်တဲဟာအရင်1988ခုနှစ်အာနာသိန်းစင်ကအချိန်နဲ့အခြေအနေမတူတာကြောင့်အာနာသိန်းစစ်ကောင်စီအနေနဲ့ပိုပြီးအခက်ခဲကြီးနိုင်တယ်လို့ပြည်သူ့ရေးရာမူဝါဒဆိုင်ရာကျွမ်းကျင်သူဥခိုင်ဝင်းကတုံ့တက်ပါတယ်စီးပွားရေးနဲ့ဗန်စနစ်ကိုပြည်သူတွေရဲ့ယုံကြည်မှုကျဆင်းတာဟာလက်ရှိကြုံနေရတဲ့စီးပွားရေးအထက်တဲရဲ့အဓိကရင်းမြစ်ဖြစ်တယ်လို့လည်းသူကတုံ့တက်ထားပါတယ်ကိုသားညုံဦးဆက်သွယ်မြင်းမြန်ထတာကိုဒီသတင်းပတ်မြမအရေးဆွေးနွေးကမ်းအစီအစဉ်မှာတင်ဆက်ထားပါတယ်ရှင
်ကိုခိုင်ဝင်းရဲ့အခုဒီမြန်မာနိုင်ငံစီးပွားရေးနဲ့ပတ်သက်လို့ပေါ့နော်တက္ကသိုလ်ကပဲအခြေကြီးကထုတ်ပါတယ်အခုတက္ကသိုလ်အတွင်းမှာပဲပြောရရင်မြန်မာငွေကြေးတန်ဖိုးက60ရာခိုင်နှုန်းလောက်ကိုထိုးချသွားတယ်ဆိုပြီးတော့သူတို့တုံ့တက်ထားတာပေါ့နော်အဲ့တော့ဒီလောက်ထိငွေစည်းတွေကျသွားတဲ့အချိန်ဒီဒီလောက်ထိစီးပွားရေးဖြူဖြဲဖြစ်သွားတဲ့အချိန်ဒီပေါ့ဘာကြောင့်အတိကလို့ကိုခံဝင်းတို့သုံးသပ်မိလဲဗ
ျပထမဆုံးကတော့အာနာသိန်းမှုပေါ့ဒီဟာတော့ political shock လို့ခေါ်တာပေါ့ပြည်သူဒီပြည်သူလူထုအနေနဲ့ကယုံကြည်မှုပေါ့နော် trust ပေါ့ဘုံဘန်တို့ဘာလို့ပုံမှာရောလက်ရှိသူတို့ငွေတွေအတက်ထားတဲ့ငွေတွေပုံမှာရောယုံကြည်မှုပေါ့နော်ယုံနေသွားတဲ့အတွက်တော့အတိကအကြောင်းရင်းတွေဖြစ်တယ်ကိုယ်ကဝင်နေတယ်ပုံစံ
တစ်ချိန်တည်းမှာပဲဗဟုဘန်ကလည်းဒီကြားထဲမှာဒီငွေကြေးတန်ဖိုးထိန်းနိုင်အောင်လို့ဆိုပြီးဒေါ်လာတွေထုတ်ရောင်းနေတာရှိတယ်ခင်ဗျအဲ့တော့လက်ရှိဗဟုဘန်ကင်တွယ်မှုဒီငွေကြေးကိုထိန်းနိုင်အောင်လို့ကင်တွယ်မှုနဲ့ပတ်သက်လို့ရောဘာများသုံးသပ်ချင်လဲ
ဗဟုဘန်ကဘလို့ပဲဟိုထုတ်ပေါ့နော်ထုတ်ရောင်းနေတဲ့ဟာတွေကအခုတွေ့ရတာဟိုတန်တရာကျော်သွားပြီပေါ့နော်အတိအကျတော့မမှန်ငွေသူတစ်ခါတစ်ခါရောင်းရင်15000တော့အခုရောင်းနေဟိုတနည်းကလည်း5000 6000လောက်ပြီသူတို့ရောင်းနေပေါ့အဲ့လိုဗဟုဘန်ထုတ်ရောင်းနေတဲ့အချိန်ထဲမှာပဲဒီဒေါ်လာအကောင့်ဒီပေါ်မှာထိမ့်ထုတ်လာတာကိုတွေ့ရတယ်။သဘောကတော့ဘာလဲဆိုဒေါ်လာဝင်ငွေတွေလဲလာနေပေါ့ရောက်ဆင်းလာနေပေါ့နော်။ဒီကခိတ်ပါလေဟိတ်ဖို့ရဦးကလေဒီဒီနေ့မှာနော်စက်တင်ဘာလ3ရက်နေ့အထိဆိုလာပဲစက်တင်ဘာလအကုန်အထိရောလဲ7 billion လောက်ပြသွားတယ်လို့ပြောတယ်။အဲရောက်ဆင်းသွားတယ်ဆိုတော့သူတို့ဒီဟိုကဒေါ်လာကြီးဟိုကနည်းသွားတယ်။အဲ့တော့ဘူဘာဘလောက်ပဲထုတ်ရောင်းထုတ်ရောင်းတဲ့ဟာနဲ့ဒီဘက်ကလိုအပ်နေတဲ့ဒေါ်လာလိုအပ်နေတဲ့ဟာတွေကအကဲဖြစ်နေတာပေါ့။ဒီကဘာပိုင်ရဲ့ဒီနောက်ထပ်အာနာသိန်းပြီးတော့ ทุกเดือนว่ามาเลยสิ่งนั้นก็มาเลยยี่ห้านี้แต่ตรงที่เนี่ยแต่ไหนมาผมต้องส่งเงินนี่เรื่องมันเนื้อตัวเนื้อตัวอีกตัวเดียวกันน้องเราไปชีเดือดรูดออกมาลุงดูดูว่าเปลี่ยนเลยบ่น้องเอ็งอะไรเนี่ยน้องตะกัวหรอเจ้าตัวน่ะมาลุงตะกัวมาเป็นลูกเวรที่ยาวๆไล่หนีเลยจะเอาเงี้ยหรอที่ดูดีฮะน้องแปลงเนี่ยอันนั้นคุยดีทุกเดือนที่จะมูชีเดียวสู้จ้องเนี่ยสู้จ้องหาช้างเอ็งจะเอาเลยที่เปลี่ยนที่บ้าหัวช่วยได้หายอะไรคุยดี နာအစိုးမတူတူကြီးပေါ့နော်တူကြီးပါကာတာနိုင်ငံနဲ့ပြီးတော့15မီလီယံပေးမယ်ပေါ့အဲ့လိုပြောပေးတာတော့မှနော်တို့ရဲ့လက်ဝါပေါ့နော်တူတူကြီးငွေချလာအောင်လည်းမထိနိုင်ဘူ
းအဲ့တော့တစ်ချိန်တည်းမှာပဲ Twin Company နဲ့ပတ်သက်လို့တော်လေးအခက်အခဲရှိလာပြီဆိုပြီးတော့ကုန်တယ်တွေညှိတာလည်းကျွန်တော်ကြားလာပါတယ်ခင်ဗျအဲ့တော့တစ်ဖက်မှာထုတ်ကုန်များထုတ်ပေးရမယ်ဆိုတဲ့ပုံစံမျိုးပြောလာကြတော့အခုမြန်မာနိုင်ငံမှာတကယ်ရှိထားတဲ့ဓာတ်ငွေတွေတင်းထွက်တွေတရားစတာတွေဒါတွေပေါ်မှာပို့ပြီးတော့မှီခိုလာရနိုင်ချေရှိပါလားဒါတွေကထုတ်ရောင်းရောအဆင်ပြေပါလား
ထုတ်ရောင်းဖို့တော့အဲ့ဘက်ကိုပေါ့နော် resource set ကိုပို့ပြီးတော့အားပြုနော်အားပြုလာမယ်လို့တော့ဟိုလိုပါမယူဆလို့ရတယ်ပေါ့နော်ယူဆလို့ရတယ်ဘာလို့လဲဆိုတော့ခုဒီသွင်းအုံတွေအတွက်ဒီဒေါ်လာကိုသူတို့မသုံးနိုင်တော့လို့ပထမဆုံးဒီပထမဆုံးသူတို့လုပ်တဲ့ဟာတော့ဘာလဲဆိုတော့ non essential goods ဆိုပြီးတော့ထိုင်းကနေအချိုးရည်တွေပါလေကိုပိတ်နေတာမျိုးတွေလုပ်တယ်ခုနောက်ပဲဒီတဲ့နော်ထပ်ပြီးတော့ကျလာတဲ့အတွက်လို့ထင်တယ်နော်73ပြည်ကတော့မှ73ပြည်ကင်းတဲ့လူတွေကိုဒီတချို့ကိုဒေါ်လာကိုဒါတနည်းအားဖြင့်ပြောရင်ကိုတာပေါ့နော်ဒေါ်လာကိုကိုတာနဲ့ပေးတယ်လို့ပေါ့ခုနဲ့နော်ခုရဲ့ဟိုဟာလူတွေကိုပဲတချို့ကိုပဲသူတို့ပေးတိုင်းတယ်ကိုတာနဲ့ခွဲပေးအဲ့လူတွေကသွင်းပြီးတော့နော်ရှော့ဈေးနဲ့သူတို့ရောင်းဟိုဟာလုခိုင်းတာပေါ့နော်အဲ့တော့ပေးကြတဲ့ဒေါ်လာကိုလုံးဟိုဟာလုံးနေပြီတော့ပို့ကုန်တွေကိုပို့ပြီးတော့တိုးမြှင့်ရမယ်ပေါ့အဲ့တော့ပို့ကုန်တွေဘယ်ဟာဟောတိုးမြှင့်နိုင်မှာလားပေါ့နော်လေအစကြိုးရင်းမှာလည်းခုဒီသွေးအားစုတွေဖြစ်တဲ့တမင်ဩဇာတွေဈေးတွေကတော်တော်လေးကိုတက်တယ်လို့ပြောတယ်။ International Food Policy Research Institute ကလည်းထောက်ထားတဲ့ဒီသူရဲ့သူတည်နာတွေအရနော်တော်တော်တက်သွားတဲ့အတွက်တမင်ဩဇာတွေကျသွားမယ်ရောင်းအားတွေကျသွားမယ်ဆိုရင်ဒါလေအစကြိုးရင်းခံရပုံမှာလေခုဘုံတုံညာကြီးအပြီးမှာထွက်နှုံးနေတာအများကြီးဟိုပါဖြစ်သွားမယ်နော်။ဒီနေ့ပဲခေါ်ပါတမင်ဩဇာ group ရဲ့ Facebook page မှာလည်းပါတွေ့ရလဲဆိုတော့သတ္တုစီဈေးတွေတက်တဲ့အတွက်ဘာလဲရေးသိမ်းကားကြီးဒီအရင်ကနဲ့မတူတော့ဘူးဆိုပြီးတော့သူတို့ page မှာရေးထားတာတွေ့ဒီအခက်ခဲတွေပို့ပုံရလဲကြဖို့များနေပေါ့အဲ့တော့တခုပဲရှိတာဟောပါဘာကြီးရှိလဲဆိုတော့ဒီကနေပြောရဲပေါ့နော်တန်ဟာဇာတတွေပေါ့အဲ့တန်ဟာဇာတဘာလဲရေးနိုင်လို့ဒီဟိုကတပါးတန်းခွေလို့ကတော့ချက်ချင်းကြီးထုတ်လို့မရဘူးနော်ရှာထားတဲ့တွင်းတွေရှိရင်တောင်မှဒီတန်တာခေါ်အောင်မယ်ပေါ့နော်အားကြီးခေါ်အောင်မယ်ဆိုတော့ချက်ချင်းစီတက်နော်ကျွန်တော်တို့ဘာလို့ဘိုင်းအောင်မပြောတတ်ဘူး။ကြောက်စိမ့်လို့ဘာလို့ဒီဟာကန့်လို့ဘာလို့ပဲကတော့အချိန်နေပြီလို့ရှိမလဲတော့မသိဘူးပေါ့နော်။ဒါမှမဟုတ်ကြောက်စိမ့်ဈေးကွက်ကတော့ကုန်တယ်တွေရဲ့ပြောရရအောင်တရုတ်ပြည်ကိုအဓိကမှီခိုးရတယ်။တရုတ်ပြည်ကလည်းအရင်တော့မဟုတ်တော့ဘူး။တရုတ်ပြည်မှာရှိတဲ့ကြောက်စိမ့်ဈေးကွက်ကလည်းပြက်နေပြီပေါ့နော်။မဝယ်နိုင်တော့ဘူးပေါ့နော်။သူတို့မှလည်းစူပါကြီးအခက်ခဲတွေအားကြီးရှိနေတဲ့အတွက်ဒါကြောင့်ပို့ချင်တယ်ပို့လို့မရအောင်ပေါ့။အဲ့တော့လက်တလုံးမှာတော့တော်တော်လေးကိုဒီဒေါ်လာအတွက်ကိုသူတို့ချိုးချောင်ချူတာဒီလိုပေါ်ရှိ
တွင်းကုန်ဒီနဲ့ပတ်သက်လို့သူတို့ကန့်တတ်မှုတွေကိုလောက်တာကျွန်တော်တို့ကြားပါတယ်ဥပမာကားတွင်းတာတွေပင်နဲ့ပတ်သက်လို့ကန့်တတ်တယ်အဲ့တော့တစ်ဖက်မှာစစ်ကောင်စီအကြီးအကဲကနောက်ပိုင်းသူတို့ပြောတဲ့အထက်မှာစိုက်ပျိုးရေးကဏ္ဍကိုမှီရမယ်ပြည်တွင်းမှီခိုးရေးမူဝါဒဆိုတဲ့သဘောမျိုးပေါ့နော်အတိအကျတော့ပြင်ပကလည်းပိတ်တာများလာတဲ့အခါမှာပြည်တွင်းမှာပဲဖူလုံဖို့ပြည်တွင်းကိုမှီခိုးရေးဆိုတဲ့စိုက်ပျိုးရေးဟာကိုမှီပြီးလုပ်မယ်ဆိုတဲ့ဟာမျိုးပြောလာတာရှိပါတယ်ဒါကတော့တကယ်အလုပ်ဖြစ်ပါမလား
ဒါလည်းခုနကပေါ့နော်အခက်အခဲတွေကဘာလို့ဟိုဟာရှိလဲဆိုစိုက်ပျိုးရေးကဏ္ဍကနလို့ပြောပြမယ်လို့လူကပြောရဲပေါ့နော်ဒီ value chain ပေါ့နော် agriculture value chain တစ်ခုလုံးမှာသင်းကုန်တွေပုံမှာပေါ့နော်လူကပြောရဲဒီဟိုကတမင်ဩဇာ order စီအဲ့ဒါတွေကနော်အခက်အခဲရပါလဲဆိုတော့မြန်မာနိုင်ငံကခုဒီလိုမှာမထုတ်နိုင်ဘူးနော်တမင်ဩဇာအများစုပါတဲ့အကုန်နီးပါးကနော်ဒီ1500ဘူးလောက်အဲ့ဒီများကြီးတင်သွင်းရတယ်ပေါ့နော်အဓိကတော့တရုတ်ကြီးထိုင်းတို့ကနေတင်သွင်းရတယ်ဆိုတော့အဲ့ဒီခါကျတော့ဒီကဏ္ဍကြီးကပြင်ပြပါမလားပေါ့နော်နောက်တစ်ခုတော့သူတို့ကလုပ်နေတဲ့ပုံစံကဒီကုန်တင်းတော့ထိရင်တဲ့အတွက်ကုန်တင်းတော့ထိမှုအတွက်ကိုလျှော့ရောင်းမယ်ပေါ့နော်ဒီစားအုပ်စီရောဘာလို့သူတို့လျှော့သေးနေပေါ့နော်ရောင်းနေတာတွေ့တယ်ဒါမျိုးတွေကလည်းဒါဒီကနေ့ပြန်ပြီးတော့စီးပွားရေးနေနဲ့ပြန်ကုန်းသက်ကြည့်မယ်ဆိုလို့ရှိရင်တော့လေယာဆက်ရိုးရေးကန်တာပုံမှာပို့ပြီးတော့လက်ထပ်သွားနိုင်တဲ့နေရာကြီးရှိရင်အခက်အခဲတွေဖြစ်နေပြီဒီကတော့တနည်းဟောစာလည်းမဟုတ်ဘူးဒီ machinery တွေပေါ့နော်ဒီလေယာကန်တာမှာသုံးတဲ့ဆက်ရရားတွေပြင်သွင်းမှုတွေအဲ့ဒါတွေကအခက်အခဲကွာဖြစ်တယ်။ဒီမှာလက်ကုလေယာနေပြီးတော့ဆက်မှုလေမကြင်လုံးဝမှာမြန်မာလီခပြောင်းလာတာပေါ့
the low at Jatari Kakari Shin in Jimawe, second C, a GK, Piola Raga, ASEAN, Dema, Nimanenga, the Giran, Nanis, and Lau Dema, Tayo Long, Pinan, Julian, Pinan, yes, we have Yuri Piola, or the second C, Sagasai, CY Vision, at Patalu, Ku Kangwe Bloom, Yamale.
ตัวเนี่ยเนาะเนาะเฟชั่นเนี่ยซีไวท์วิชั่นเนี่ยเดี๋ยวในส่วนของสิงคโปร์ชาเนี่ยหาบ่เนาะถ้าจังเลยตรุตรุอ่ะยีเสียลุยยีเสียขึ้นเลยบ่เนาะบ่รู้ว่าดีตะเกเรอ่ะหัวแต่หัวขึ้นมาส่วนนี้อาเซียนมาแลแล้วขึ้นกว่าแล้วงาขึ้นเลยไม่เลยอาเซียนมาเทดีเนี่ยขึ้นกว่าด้วยหัวเทดีกว่าตะเกเรอ่ะเนาะสิงคโปร์รู้มาลีเซียรู้ๆวิ่งๆเส้นยกขึ้นมาบ่รู้ว่าไม่ขึ้นไหนบ่เนาะอีเยนโนอ่ะต่อมาก็ซ้
ဒီဝိဗန်ဓာတ်ကြီးရှိခဲ့နေပေါ့နော်ကိုကငါးနဲ့ဆယ်နှစ်ကတော့မယ်ဆိုတော့ဒီတနည်းအားဖြင့်ပြောရင်4th host ပေါ့နော်မဖြစ်နိုင်တဲ့ညှော်လင့်ချက်တွေကိုဒီလိုလူတွေကိုပေးတဲ့သဘောမျိုးဖြစ်နေတာပေါ့နော်ကျွန်တော်နောက်ဆုံးတစ်ခုမိကျင်ပါတယ်မြန်မာနိုင်ငံကပြောရမယ်ဆိုလို့ရှိရင်တချိန်လုံးကစီးပွားရေးပိတ်ဆို့တာကိုခံခဲ့ရတဲ့နိုင်ငံလည်းဖြစ်ပါတယ်ဆက်ဆိုးကလက်ထက်ဒီမှာ ခုစစ်ကောင်စီလက်ထက်မှာကောဒီလိုမျိုးအလားအလာစီးပွားရေးကိုတိုးတက်အောင်မဟုတ်တော့မှထိန်းထားနိုင်မယ့်အလားအလာရှိမှာရောရှိနိုင်မှာလား
ခက်ကာကနှစ်ခုကတော့မတူတော့ဘူးပေါ့နော်ဒီစိန်တော့တော့ဟုတ်တယ်နော်ဒီစိန်တော့ဒါစီးပွားရေးပြည့်စုံတာဒုက္ခမှုပါဆိုတော့ဆောင်ဖို့နဲ့ညီပေါ့နော်သူတို့ဘယ်လိုလဲဖြစ်ဖြစ်ပေါ့နော်ဟိုဟာလုံနိုင်ခဲ့တယ်ဘာသာဝင်လည်းသူတို့တည်နေအောင်ထိန်းထားနိုင်ခဲ့တယ်ဒါပေမဲ့လို့နော်ဒီ21ရာစု2021အခြေအနေဟာ1988အခြေအနေနဲ့တော်တော်ကွာသွားပြီပေါ့ဒါပထမတစ်ခုတော့ဗာလဲဆိုတော့1988တုန်းကဘလို့လဲပြောပြောတက်လာခဲ့နော်ဒီဟိုဆစ်ဆိုးရဟာပိတ်ထားတဲ့စီးပွားရေးကိုသူကဖွင့်လာ market economy ဆိုတော့ဒီကစီးပွားရေးစနစ်ကိုဟာလုတ်ခဲ့တော့အတိုင်းအတာတစ်ခုကြည့်နော်ဒီအဆင်ပြေတဲ့လူတွေလည်းအများကြီးရှိတယ်ဒါသမားဆုံးဆက်ဆက်ဖွင့်တဲ့အချိန်မှာအနောက်နိုင်ငံတွေရဲ့ဂျင်းနီမောင်ကြီးလည်းအများကြီးလေလာတယ်နော်တူတယ်လို့ပေါ့သူတို့ပဲဆလာပဲတေးဥဆိုတာကနောက်မှဝင်လာတဲ့ဂျင်းနီမြုံနယ်ဖြစ်တယ်။2000ကျော်တော့မှသာဝင်လာကြတာအရင်ဆုံးဝင်လာတာကဂျပန်တို့ကိုရီးယားတို့နော်လေနောက်နိုင်ငံအမေရိကန်တို့ဒီဥရောပတူတယ်လို့ပေါ့နော်တူတယ်လို့သူတို့ဆပြီးတော့ဝင်လာကြတာဆိုတော့ပိတ်ထားတာနေဖွင့်နေဘာမှမရှိတဲ့နော်ဒီ GDP ကိုအင်မတန်နည်းတဲ့ GDP မှာဆက်လာလက်ထက်မှာအင်မတန်ဖင်းရဲနေတဲ့နိုင်ငံကြီးစဖွင့်ရတဲ့တိုင်းတာတစ်ခုတည်းတို့ကအောင်မြင်ခဲ့တယ်နော်အမှုပဲနဲ့နောက်ပိုင်းမှာလည်းဆက်မှတ်တဲ့ဒီစီးပွားရေးပြည့်စုံမှုကိုဒီမဆက်သေးနဲ့အင်းကြီးရဲ့နိုင်ငံလေးနဲ့ကုန်ဆွယ်ပြီးတော့မြေကြီးရတယ်ခုဟာကြတော့သူကပြောင်းပြန်ဖြစ်သွားပြီတည်ဆောက်ထားတဲ့အရာတွေပြန်ပြီးတော့ဖြုံချတယ်လို့ဖြစ်သွားတာပေါ့နော်ခုကိုလောလောဆယ်ကိုကမ္ဘာပန်းနေပြီးတော့ဆက်ရှိရပိုင်းလို့နော်စီးပွားရေးကျသွားမယ်လို့ပြောတယ်အဲ့တော့တည်ဆောက်ထားတဲ့ဟာတွေကိုဆင်းတာထိမှုပြီးတော့အရန်ကိုဖြတ်ခဲ့နေဒီလိုလူနေနေရလေအရင်ခက်ကလို့မနေကြတော့ဘူးပေါ့ဒီပါလေပြောပြောအဲ့ဆက်ကြီးလို့ပါလို့ပါလေမြို့ကြီးတော်တော်များများမှရလာတယ်လမ်းတွေကောင်းလာတယ်ဆက်သွယ်ရေးဒီတယ်လီဖုန်းတွေကောင်းလာတယ်ဒီဆက်သွယ်ရေးတယ်လီနော်တို့ပါလို့ဒီလိုရင်းနှီးမြှုပ်နှံမှုတွေဝင်လာခဲ့တဲ့အဲ့လိုအခြေအနေကနေပြီးတော့ပြန်ပြီးတော့ပြိုလဲသွားမယ်ပြန်ရောက်သွားမယ်အခုဆက်ရှင်ရတာမျိုးဆိုတော့နည်းနည်းအမှန်တော့မဟုတ်ဘူးပေါ့နော
်ဟုတ်ကဲ့ကိုခိုင်ဝင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာမျိုးရေးကိုခုလိုရှင်းပြပြောပြပေးပါ
ကိုသားညိုဦးစီစဉ်တင်ဆက်ခဲ့တဲ့မြမအရေးဆွေးနွေးခန်းကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်။ VOA မြမပိုင်းစီစဉ်ရဲ့အဖတ်ရှင်ခဏတွေစီစဉ်ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပေးလိုတဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါလေရှင်။
ဒီရေအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေရပါမယ်။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမင်းငန်းတို့ကိုကြည့်ရှုကြရပါမှာ။လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL-70B Asia Bin Juru Channel 13ဒါမှမဟုတ် Thaicom 6 Juru ချက်မြောက်123လို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်င်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာသောရရှင်များရှင် VOA American အတန်းရဲ့2021ခုနှစ်အောက်တိုဘာလ4ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 12.13 ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာတော့မြန်မာပြည်ကပေးစာနဲ့သတင်းတွေတဲ့ကသုတအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေတင်မှာဖော်ပြထားတဲ့မြန်မာဆိုင်ရာသတင်းတွေကိုကောက်နှုတ်စူးစီးတင်ပြပေးမှာပါ။မိုင်းအင်ဂျင်နိုင်တင်ပြထားပါတယ်ရှင်။
မင်္ဂလာပါကမ္ဘာသတင်းဒီထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်တောင်းနှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေကျမအင်ဂျင်နိုင်ပ
ါတလအတွင်းမြန်မာတပ်ငွေတန်ဖိုး60ရာခိုင်နှုန်းကျဆင်းသွားမှုနဲ့အတူစီးပွားရေးဆုပ်ယုပ်လာမှုကိုရပ်တန့်ဖို့စစ်ကောင်စီမှအစွမ်းအစမရှိဆိုတဲ့ခေါင်းစဉ်နဲ့South China Morning Post သတင်းစာမှာဖော်ပြထားတဲ့ Writer သတင်းဆောင်မကိုအရင်ဆုံးတင်ပြမှာပါ။ကြံ့ငွေတန်ဖိုးတဟုန်တိုးကျဆင်းတဲ့သတင်းတွေ၊လောင်စာဆီနဲ့ကုန်စည်နှုန်းတွေလည်းမြင့်တက်နေသလိုရွှေဆိုင်နဲ့ငွေလဲလှယ်ကောင်တာအများပြားလည်းပိတ်ထားကြတယ်လို့ဆိုပါရစေ။ February လမှာဆီယနာတင်ပြီးတဲ့နောက်စီးပွားရေးကျဆင်းလာတဲ့အပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းဆက်လက်မြင့်တက်နေချိန်တိုက်ပွဲတွေကလည်းများပြားလာကြောင်းဆောင်းပါးမှာဖော်ပြထားပါရစေ။မြန်မာစီးပွားရေးအတက်အကျကိုတိုင်တာတဲ့ကြက်ငွေတန်ဖိုးနှုန်းကျဆင်းမှုဟာစစ်ဘုံရုပ်တွေကိုလှုပ်လှုပ်ရှားရှားနဲ့ကြောက်ကြရဖြစ်စေတယ်လို့ International Crisis Group ကမြန်မာရေးရာကျွမ်းကျင်သူ Richard Horsey ရဲ့သုံးသပ်ချက်ကိုဖော်ပြထားပါတယ်။ကြက်ငွေကျဆင်းမှုကိုထိန်းချုပ်ဖို့ဩဂုတ်လမှာဗဟိုဘဏ်အနေနဲ့စ조사ခဲ့ပေမယ့်ငွေလဲလှယ်တဲ့နှုန်းအဆမတန်မြင့်တက်လာတဲ့ဖြစ်ရာကြောင့်စက်တင်ဘာလ10ရက်နေ့မှာလက်လျှော့ခဲ့ရတယ်လို့ဆိုပါတယ်။ဒေါ်လာငွေရှားပါမှုဆိုးရွားလာတာနဲ့အညာငွေလဲလှယ်ရေးလုပ်ငန်းတွေလည်းပိတ်ခဲ့ကြရပါတယ်။စက်တင်ဘာလ1ရက်နေ့ကဒေါ်လာကို1695ကျပ်ရှိခဲ့ရာကနေအင်္ဂါနေ့ကဒေါ်လာကို2900ကျပ်နှုန်းထိမြင့်တက်လာတာကိုနှိုင်းယှဉ်ဖော်ပြထားပါတယ်။ဒါ့အပြင်ဖေဖော်ဝါရီလ1ရက်နေ့ကအရက်သားဆိုးရွားကိုဖြုတ်ချပြီးဆီယနာ3ချိန်မှာဒေါ်လာကို1395ကျပ်နှုန်းပဲရှိခဲ့တယ်လို့ဆိုပါတယ်။ကမ္ဘာပံရဲ့တနင်္လာနေ့ကခန့်မှန်းချက်အရဆိုရင်မြမစီးပွားရေးဟာဒီနှစ်အတွင်း18ရာခိုင်နှုန်းအထိကျဆင်းလိမ့်မယ်လို့ဆိုပါရယ်။ဒါ့အပြင်မြမနိုင်ငံဟာဒေတာရင်းမှာအလုတ်ကင်ကျဆင်းမှုအကြီးမားဆုံးအဖြစ်မြင်တွေ့ကြရမှာဖြစ်တယ်လို့ဆင်းရဲနွမ်းပါမှုအရေးအတွက်ဟာလည်းမြင့်တက်လာဖို့ရှိကြောင်းကမ္ဘာပံကသတိပေးပြောဆိုထားတယ်လို့ဆောင်းပါးမှာဖော်ပြထားပါရှင်။ဆက်လက်တင်ပြမှာကဒေါက်ဆန်းစုကြည်အပေါ်အမှုစီရင်မှုကနေပါမျော်လင့်နိုင်တယ်ဆိုတဲ့ခေါင်းစဉ်နဲ့ Germany အခြေစိုက် dw.com သတင်း online စာမျက်နှာမှာဖော်ပြထားတဲ့ဆောင်းပါးဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ကိုတရားရုံးတင်စစ်ဆေးနေတာဟာသူ့ကိုနိုင်ငံရေးတဲ့ပြန်ဝင်မလာအောင်တားဆီးဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီလိုလုပ်တာဟာတိုင်းပြည်မှာဒေါက်ဆန်းစုကြည်ရဲ့ကြော်စောမှုအထင်ကရဖြစ်မှုကိုပိုးပြီးခိုင်မာစေနိုင်တယ်လို့ဖော်ပြထားပါတယ်။ February 1ရက်နေ့ဆင်အာနာတိုင်းနယ်နေမှာပဲဒေါက်ဆန်းစုကြည်ဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့တပြိုင်နက်တည်းစစ်ကောင်းဆောင်တွေဟာသူ့ကိုဆွဲချက်မျိုးစုံတင်ခဲ့ပါတယ်။အစပထမပိုင်းမှာတော့ပို့ကုံသွင်းကုံဥပဒေချိုးဖောက်မှုနဲ့ walkie talkie တွေကိုတရားမဝင်ပိုင်ဆိုင်မှုတဘာဝ BND ရဲ့စီမံခန့်ခွဲမှုဥပဒေအောက်ကကိုဗစ်ဆိုင်ရာစီရင်စခန်းတွေချိုးဖောက်မှုစတာတွေနဲ့ပဲဒေါက်ဆန်းစုကြည်ကိုအမှုဆွဲထားတာပါ။နောက်ပိုင်းမှာတော့လူမှုမငြိမ်မသက်ဖြစ်အောင်လှုံ့ဆော်မှုအစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုအကျင့်ပြတ်ချစားမှုစတဲ့ပြင်းထန်တဲ့ဆွဲချက်တွေကိုတင်ခဲ့တယ်လို့ဆိုပါရစေ။ဒီတောက်ကြမှာစတင်စစ်ဆေးမဲ့ဒေါက်ဆန်းစုကြည်အပေါ်ဆွဲထားတဲ့အကျင့်ပြတ်ချစားမှုဆွဲချက်မှာတကယ်လို့ပြစ်မှုထင်ရှားမယ်ဆိုရင်အသက်86နှစ်အရွယ်ဒေါက်ဆန်းစုကြည်ဟာထောင်ဒဏ်15နှစ်ထိကြာခံရဖို့ရှိနေတယ်လို့ဆိုပါရစေ။မြန်မာနိုင်ငံရေးလေလာသူတွေသုံးသက်တာကတော့ဒေါက်ဆန်းစုကြည်အပေါ်အမှုဆွဲတရားစီရင်မှုဟာနိုင်ငံရေးရဖြစ်တယ်ဆိုတာတန်တရားဖြစ်စရာတော့မလိုဘူးလို့ပြောကြပါဗျ။အ အထူးသဖြင့်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမြောင်နိုင်ကဒေါ်ဆန်းစုကြည်ကိုနိုင်ငံရေးတဲ့ဘယ်တော့မှပြန်လာလို့မရအောင်တားဆီးလိုတာဖြစ်တယ်လို့ဆိုပါတယ်။ဒေါ်ဆန်းစုကြည်ပေါ်ဆွဲထားတဲ့အမှုတွေကအမှုတစ်ခုတည်းနဲ့တဲ့စစ်ကောင်စီကတိပေးထားတဲ့2023ခုနှစ်ဩဂုတ်လမှာကျင်းပမယ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှု
ဒေါ်ဆန်းစုကြည်အနေနဲ့သူ့ပါတီကိုဥဆောင်ခွင့်အောင်ရဖို့မရှိကြောင်းဆောင်းမမှာဖော်ပြထားပါတယ်ရှင်။မြန်မာပြည်နယ်နဲ့တဘာဝတန်းငွေလုပ်ငန်းအပေါ်ပိတ်ဆို့အရေးယူဖို့အမေရိကန်လွှတ်တော်ကချင့်ချိန်စဉ်းစားနေပြီဆိုတဲ့ခေါင်းစဉ်နဲ့ Foreign Policy သတင်းမဂ္ဂဇင်းအွန်လိုင်းမှာဂျက်ဒီတက်ရေးသားထားတဲ့ဆောင်းပါးကိုနောက်ဆုံးအနေနဲ့တင်ပြမှာပါ။အဲ့ဒီလိုပိတ်ဆို့အရေးယူမဲ့ဥပဒေဟာ Rohingya ရေပေါ်လူမျိုးတုံးတပ်ဖြတ်မှုကိုမြန်မာစစ်တပ်ကျူးလွန်ခဲ့သလားဆိုတာဆုံးဖြတ်ဖို့တွန်းအားပေးနိုင်တယ်လို့ဆိုပါတယ်။ မြန်မာနိုင်ငံမှာအရေးပါတဲ့ဆက်မှုလုပ်ငန်းတချို့အပါအဝင်မြန်မာရေနံနဲ့တဘာဝတန်းငွေလုပ်ငန်းအပေါ်အမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုအသစ်နဲ့ရိုဟင်ဂျာလူနည်းစုတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုအဆင့်ရောက်မရောက်အမေရိကန်နိုင်ငံသားရေးဌာနအနေနဲ့ဆုံးဖြတ်ဖို့စတာတွေပါဝင်တဲ့ဥပဒေချမ်းအစ်ကိုအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ ဒီဥပဒေကိုရေးဆွဲတဲ့နေရာမှာကြဲကြဲပြန့်ပြန့်ပြုလုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့အရေးယူနိုင်ရေးအမေရိကန်အစိုးရအနေနဲ့လိုက်ပါဆောင်ရွက်လို့ရအောင်ဒီဥပဒေကိုရေးဆွဲတဲ့နေရာမှာကြဲကြဲပြန့်ပြန့်ပြုလုပ်ထားတယ်လို့သူကပြောကြားခဲ့တယ်လို့ဆိုပါတယ်အထက်လွှတ်တော်ဘက်ကထည့်သွင်းမဲ့အချက်တွေနဲ့ပေါင်းစပ်မဲ့ဒီဥပဒေကြမ်းအသစ်မှာဖေဗူလာကအာဏာသိမ်းမှ
Lungan, Jamia Yedena, Dupo Toloi Lungan, Sararigo, Bimata, Ajima Pibari, Dabin, Nemapi Durene, Tainangan Lumu, Nema Engijin Nanganima, Colo Nire, Doka de Rigo, Daya Kuniri, Benaibo, Dola Danachi, Taupame, Ludajin Sana, Tautamu, Sisinri Bowing Ao, Ubdi Jan Yiswe Duriga, Losauni de Lule, Samama Popia Tavarishan.
Chishu Abe Dari de Jizu to Demare, Nemadidu Dida Alo, Be and the Abangani, Gimwe Java Zilu, Sumuga, Damarishan.
Kavadrin Media Rima, Popia Jade, Nema Sayadrin de Chugu, Gangno Susi, be Mightin, I can jack it up, Shibarishi, Mizakimaro, Drin Dri Deka, Tuta, Drinpas, and Kanago, Nasin Yabu Shibare, Akuaro, my Ethan Ajo, Season Dinsenid, Nema Pika Bizago, Nasin Yaumashi.
ဒီနေ့ကင်းရှင်ပြမင်္ဂလာပေါင်းတဲ့ပြည်သူနေနေဖြစ်ပါစေတော်ရရှင်ရှင်ဖီယိုရီကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာရီအီးမေးလ်ရီပြီးတော့ဖီယိုရီမြန်မာဝိုင်း Facebook ဆာမျက်နှာပေါ်မှာဒါပြီးတော့ရေးသားရီတော်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မေတ္တာတွေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ကဲခုတစ်ပတ်တော့ဖီယိုရီကအမျိုးသမီးတူကြီးကိုစိတ်တူအောင်လုပ်လာတဲ့တော်ရရှင်ရဲ့ဆာနဲ့စကြပါရနော်
တိုင်းလာဆိုတဲ့တော်ရရှင်ကဟယ်လိုမင်္ဂလာရှိတဲ့အချိန်ဖြစ်ပေမဲ့မင်္ဂလာပါလို့ဥစွာနှုတ်ဆက်ပြရစေဗီယိုရီကိုအင်္ဂအဖွားရှိကလေးကရေဒီယိုနဲ့အမြဲနားထောင်တာကိုဗီယိုရီကကျွန်တော်နဲ့မဆိုင်လာပါဘူးအခုလက်ရှိလဲလူလူမိတ်ဆွေရုပ်တန်တိုင်းကတဆင့်အမြဲကြည့်ရှုဖြစ်ပါတယ်လက်ရှိကအစိုးစိုးနဲ့အမွန်ကြက်ရဆုံးအခြေအနေဖြစ်တဲ့အတွက်ဒီအစီအစဉ်ကိုရင်ဖွင့်စွာစပါလ ဒီနိုင်ငံရေးကြောင့်ပညာရေးကိုမဆိုတာပဲအသက်ရှင်ရရေးကိုပဲဥတည်နေရတာမို့အိမ်မက်တွေအတော့ကိုအလံဝင်းနေရတာမို့စိတ်ပြတ်အာရုံမိတာအမှန်ပါဒါပေမဲ့အိမ်မက်တွေမဖြစ်နိုင်တော့ပဲတိတ်သွားရမှာထက်စစ်ကောင်စီလက်အောက်မှာတတလုံးနေသွားရမှာကိုပူကြောက်မိတယ်ကျေးဇူးတင်ပါတယ်ဖီယိုရေ
ဟုတ်ပါစစ်အာဏာသိမ်းလက်အောက်မှာတတလုံးနေရမှာကိုတော့လူတိုင်းကြောက်လွန်းရတယ်ပုံမှာနော်ဒါနဲ့ကိုတိုင်လာတယောက်တည်င်းကျင်ညာရတဲ့သူဖြစ်ချင်တာတော့ဟုတ်ပါပြီဘယ်နဲ့မရှိမဆိုင်
anti nan laung no anti su myet mon no phit ni ya da le a nei so wa ma law so yin no do thi tadin sin nya de ri sait de cha goun ma bi shin naw da ba ko tai la pyo da hoh ba ye tadin ni jin nya la lai da jama ro ri aku anti ywe daung yauk la cha ma bi da mae le khu ri ma e tana jaw so da na de swe ni daung ma ke tadin ga sait bo bo ba le phit daw naw da ba no ta khu ma jin na ga ro aim mat de ko ma swin lan lai ba ne so da ba Amos ra mekwin shi dilo. Amos di ga tisin anagat ko le ti saung nai ma ri. Lolo se ro tani jin si ko asin pye pye jaw phyat nai mu chou sa ba aw lo a pye chin ma ri shin. Naw tha view yi asin ni ko na thong yin ne tru ye dukha ri tru chong twei ni ya le a che ni ri tru nai ngai yi a myin ni ko yee la le thara shin ni ye sa ri ko set pye ro phop pya pye da wa me. Mingla ba view yi. ပြည်ရေးဟာမြန်မာပြည်သူတွေအတွက်နှစ်ပေါင်းများစွာရည်တည်ချက်ခိုင်ခိုင်မာမာသတင်းတွေထုတ်ပြန်ပြီးလို့ကျေးဇူးတင်ပါတယ်ခင်ဗျာဆူပရီးရေးလာတဲ့သောရရှင်ကတော့ပြည်စုံပံပြောက်အနာဂတ်ပြောက်တဲ့လူငယ်တွေပါဆူပရီးရေးလာတဲ့သောရရှင်ဖြစ်ပါတယ်ဥက္ကဲမြန်မာရေးသုံးသက်ချက်ဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းစတဲ့အစည်းအဝေးကိုအလွန်နှစ်
ဒါပေမဲ့မြန်မာသတင်းကိုပို့ပြီးများများလေးတင်ပြဖို့မေတ္တာရခံပါတယ်အခုရောက်တဲ့မီဒီယာဆိုလို့ရွေရွေတို့လို့ပြင်ပမီဒီယာတွေပဲရှိလို့ပါပြည်တွင်းကမီဒီယာတွေကလည်းငွေကြေးဆိုင်ရာအခက်အခဲတွေသတင်းရယူမှုအခက်အခဲတွေအာဏာသိမ်းမှုနောက်ပိုင်းရပ်တည်ဖို့ခက်ခဲလာတာတွေကြောင့်ရရင်လူလူဖြစ်နေကြပါတယ်လက်ရှိမြန်မာနိုင်ငံမှာကကုန်စည်နှုန်းတွေဒေါ်လာဈေးတွေအစမတန်တက်ကျွေးဆိုတာ မူလို့တောင်ရှိဖို့မလွယ်တဲ့အနေထားမှာထမင်းနဲ့မအောင်မနေကြံနေရတဲ့အိမ်တော်စုတွေဟာအများအပြားပါပဲကျွန်တော်တို့လိုလူငယ်တွေမှာလည်းအတိတ်တွေကိုပဲကြိတ်ပြီးစိတ်ကူးရင်နေရတာပါပဲပြစ်စုံပန်လဲပြောက်အနာကလဲပြောက်တကယ်ဒုက္ခပါပဲဖီဝေကြီးသူကိုယ်တိုင်ဒုက္ခရောက်နေရပါတယ်ဆိုပြီးတော့ဒီတော်ရရှင်ရေးလာပေးမယ်လဲဖီဝေဝမ်းတော်သားတွေဘေးကင်းကျန်းမာကြပါစေဆိုပြီးတော့ဆုတောင်းပေးထားသေးတာပါပြီးတော့
ဒီနေ့ရေးစီရေးပြိပခန့်နဲ့ပတ်သက်လို့ကိုပိုင်းအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ရေးလာကြတဲ့သတင်းရှင်တွေရဲ့စာရီးကိုလည်းဖော်ပြပေးကြပါမယ်။ဒီထဲမှာမဲမဲအတိုင်းပြည်ဖြစ်နေပြီလားလို့မေးခွန်းထုတ်လာတဲ့သတင်းရှင်ကတော့မဲမဲအတိုင်းပြည်ဖြစ်နေပြီလားဗီအိုအေပြည်သူတွေဟာဓမ္မနဲ့အာရမကိုသိကြပါပဲ။နေကြရဓာတ်ကိုလည်းကြောက်ရအဝေးကဓာတ်ကိုလည်းကြောက်ရဖြစ်နေ
NUG နဲ့ PDF တွေကလည်းစကားစာကျန်ဖွန့်ဒလန်းဆိုပြီးတပ်ဖြတ်နေကြတော့ဂျားတွေကအပြစ်မဲ့ပြည်သူတွေတေးကြရပါတယ်နှစ်ဖက်စလုံးစဉ်းစားသင့်ပါတယ်အရင်ကကျန်ဖွန့်စစ်သားအုပ်ချုပ်ရေးမှုရာမှုစေမှု NLD ဖြစ်ဘူးယုံနဲ့ဒလန်းဆိုပြီးမသက်သင့်တယ်လို့ PDF NUG ဆိုပြီးလည်းမသက်သင့်ပါဘူးအခုဆိုရင်ကုံစည်းနှုံးတွေကလည်းမထိန်းနိုင်မသိမ့်နိုင်တက်နေကြတယ် 19တတိယလိုင်းအစိုးဆုံးအချိန်ကဆိုဆရာနာသိမ်းမှုရဲ့အကျိုးဆက်ဆိုးတွေကိုပြည်သူတွေအပြင်းထန်ခံစားရပါတယ်။ကိုယ်စည်းနှုံးတွေ၃၄၀တက်ကုန်တယ်။အစိုးရကထုတ်တဲ့ဖုန်းပေတောင်မှတထောင်တန်းကိုတောက်တရာပေးရတယ်။အောက်ဆီဂျင်တိုင်းဆက်ကလေးကို၄သောင်းကျပ်နဲ့ကိုဗစ်-19မိသားစုလိုက်ဖြစ်နေလို့ဝယ်သုံးရတယ်။အောက်ဆီဂျင်အိုးဒီအခွန်ကိုတသိန်း၆သောင်းပေးရတယ်။အရေထဲကကအိုးဒီကို၄သောင်း
အကြီးကိုချောက်တောင်းပေးရတယ်အခုဆိုရင်ပြည်သူတွေအငတ်ပေးဆိုင်နေကြပြီပြည်သူတွေတောင်းဆိုချင်တာကစကားစာရော NUG PDF တွေရောပြည်သူတွေအပေါ်မှာအမှန်တကယ်ဒလန်ဟုတ်မဟုတ် NUG PDF ဟုတ်မဟုတ်တေချာစဉ်းစားဖို့လိုတယ်လေအချိန်ခါကမင်းမဲ့အတိုင်းပြည်လိုဖြစ်နေတဲ့အတွက်ဥပဒေကတနက်ပြောင်းရမှာပဲဖြစ်နေကြတော့မလိုမုန်းသူတွေကရန်ညိုးရန်စားတွေကိုလက်စားချေဖို့စကားစာကိုရော NUG PDF ကိုရောနှစ်ဖက်စလုံးကိုမမှန်သတင်းပေးပြီးလုံနေကြတာတွေလည်းရှိနေကြတာတတိချက်ဖို့ပါဗျာဒီတော့ရှင်ကအကောင့်ကိုလှုပ်ဝဲထားပြီးတော့အထူးမြတ်တာရက်ခံအပ်ပါသေးလို့လည်းရေးထားတာပါဒီလိုမျိုးအခြေအနေတွေရှုပ်ထွေးပြီးတော့တန်ရရမြားနေတဲ့အချိန်မှာသူစာရဲမှာရေးထားထောက်ပြထားတယ်လို့ပဲဥပဒေကတနက်ပြောင်းဝဖြစ်သွားနိုင်တဲ့အခြေအနေကိုမြန်မာလူထုရောနိုင်ငံတကာအသိုင်းအဝိုင်းကပါအထူးစိုးရိမ်နေကြတာပါ
မြန်မာနိုင်ငံတစ်ခုလုံးပြည့်စည်သွားမယ့်အခြေအနေကိုပိတ်ပင်ဖို့ဆိုပြီးတော့နိုင်ငံတကာမှာအမြန်ဆုံးလှုပ်ဆောင်ကြဖို့တိုက်တွန်းမှုတွေလည်းကုလသမဂ္ဂညီလာခံမှာပြောသွားတာကြားလိုက်ရပါတယ်။သွားရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။ဒေတာလာတဲ့သွားရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးချင်ပါတယ်။မော်ဒယ်ဗီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာလေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တောင်းရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ကျွန်တော်ကတော့ generation y ဖြစ်ပါတယ်ဆိုပြီးတော့ရေးလာတဲ့သွားရရှင်တစ်ယောက်ကတော့သူ့ရဲ့ခံစားချက်ကိုပြောပြခြင်းပါတယ်ဆိုပြီးတော့ email ရေးပို့လာပါတယ
်မင်္ဂလာပါ view ရေခင်ဗျာပထမဆုံးအချိန်စာပို့တာပါစာရှင်တော့တီးခံပါတင်းနေကြဘွားကနေပြီးတော့အခုအသက်28နှစ်ထိအမြဲနားထောင်လာတာပါအခုကာလမှာမြန်မာပြည်က generation y လူလက်တယောက်ရဲ့ခံစားချက်ကိုရင်ဖွင့်ပြစီအာဏာသိမ်းမှုမဖြစ်ခင်ကပြည်အရေးဝန်ထမ်းအထက်တန်းပြဆရာတယောက်ပါအခုတော့ CDM လို့လို့အလုတ်လက်မဲ့လာစာဖြစ်သွားပါပြီ။မိသားစုကအခြေခံလူရန်းစားဖြစ်တဲ့အတွက်ခက်ခဲမှုတွေနဲ့ပါ။တခြားလူရှာဖို့ကလည်းကိုဗစ်နဲ့နိုင်ငံရေးနဲ့ဆိုတော့စဉ်းစားလာကြည့်ပါတော့ဗျာ။ပြည်တော့မှအဆင်မပြေလို့ပြည်ပအလုတ်ကင်တွေအကြောင်းအွန်လိုင်းမှာလေ့လာကြည့်မိပါရတယ်။ကိုရီးယား၊ဂျပန်၊စင်ကာပူစတဲ့အလုတ်ကင်တွေပေါ့ဗျာ။ IPA ကိစ္စ၊ Passport ကိစ္စ၊ COVID စီးနင်းစည်းကမ်းစတွေကဝင်ငွေမရှိတဲ့အခြေခံလူရန်းစားပြီးတော့ရွာမှာနေထိုင်တဲ့ကျွန်တော်တို့အတွက်အလန်းကွာဝေးလွန်မြန်ပါတယ်။လမ်းတွေပျောက်သွားပါတယ်ဗျာ။စီပန်းဆရာမှလည်းကိုလီစားကြည်ညိုရတဲ့ဒေါ်ဆန်းစုကြည်ပါဝင်စာရေးဆရာတွေနိုင်ငံရေးကောင်းဆောင်တွေအမှုပညာရှင်တွေလူငယ်တွေအဖမ်းဆီးခံထားရတဲ့သတင်းတွေတွေ့တိုင်းဝမ်းနဲ့ဒေါသထွက်ရပါတယ်ဒီပရက်ရှင်တွေဝင်မိတယ်ဗျာအမြဲတမ်းတော့မဟုတ်ပါဘူးကိုယ့်ကိုယ်သတိကပ်ပြီးတော့စိတ်ဓာတ်ကိုပြန်ပြီးတော့ခွန်အားဖြည့်ရတာပေါ့ဘာဆက်လို့ရမလဲအကြံပေးအောင်အကူမတို့ကြီးတချင်းတစ်ပုတ်လည်းတောင်းကျင်ပါတယ်အခုအမေရိကမှာ fundraising tour တွေဖျော်ဖြေနေတဲ့ကိုစောင်းလိုင်ရဲ့ငွေအိမ်မဲ့တချင်းလေးတောင်းဆိုပြရစီကိုစောင်းလိုင်ရဲ့ပြည်သက်ဖြစ်တာဒီကြောင်ပြီးတော့ခုကာလနဲ့တချင်းလေးကတိုက်ဆိုင်နေကြကြောင်းဖွင့်ပြပြီးပါတခါတလေလဲစိတ်သက်ကြမိပါတယ် view ကမစ်ဆူရီကုချမ်းမှာစိတ်ချမ်းသာရှိပါလေဆာမပါတဲ့နာမည်ကိုတော့ဖော်ပြမနေပါနဲ့တော့အမအေးသနာကြော်ကြီး
ဂျန်ဝိုင်တော်ရဆင်ကလည်းစိတ်သက်ကြမိရဲ့လို့ရေးလာတာပါကိုပါကိုပဲစိတ်သက်ခွန်အားတွေတိုးနေရပါတယ်ဒါကြောင့်မလို့ခုနကတော့တော်ရဆင်ကိုတိုင်လာကိုပြောနေတာပါစိတ်သက်တွေမကြပါနဲ့လို့တရော့ဒီတစ်ပတ်တော်ရဆင် generation wine တော်ရဆင်တောင်းဆိုထားတဲ့တချင်းလေးဖွင့်ပေးခြင်းပါရဲ့နော်ဆောင်းလိုက်ဒီဆိုတဲ့ငယ်အိမ်မဲ့ဆိုတဲ့တချင်းလေးသူတောင်းတာနဲ့လိုက်ရှာပြီးကျမနားထောင်ဖြစ်ပါတယ်။ကျမလိုပဲအားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့ဆုတောင်းပါတယ်ရှင
်ကျွန်တော်စိတ်ကူးရင်မှုတွေကျွန်တော်အတွေ့တွေတော့ကျွန်တော်ကအကောင်းဆုံးစိတ်ကူးလေးနဲ့ယူတယ်ငယ်အိမ်မှာတွေ့တကယ်မဖြစ်သေးပြန်ပြောရင်ကြည်လာလို့ဝမ်းဝိုင်းနေကြအုံနောက်ကြီးကเย่กูจีเจเป็นเกจไม่มีเกดลูยุสินาโดโกเลมอบอจากนาเบโมดะแกรีจโนสิพงสะจาตะเร
ပြည်ထောင်စုမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ဝင်မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာရင်းရှင်ဖွင့်စာရင်းနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့နေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပြန်ဆက်ပေးနေပါတယ်။ဗီဒီယိုကနေဖန်ယူနာဆင်နိုင်တဲ့အချိန်ပြည်ဝင်မြန်မာပိုင်း Facebook စာမျက်နှာကနေပြောင်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ရွှေထုတ်ပေးခဲ့ပြီးတဲ့အစီအစဉ်ကို Video နဲ့ Facebook ကနေပြောင်းတိုင်းရိုင်းနားမထောင်လိုက်ရဘူးဆိုတော့ VOA အင်တာနက်ဆိုင်မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။တမရိုးရဲ့ website လိပ်စာက bermis.voanews.com
ဒီမှာမင်းကျွန်တော်မအေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာသတင်းဖတ်ဆင်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ကျမတို့ VOA မြန်မာပိုင်းကိုလည်းစာရေးသားကြပါအောင်ရှင်။သောရရှင်တို့ပေးစာတွေကိုစောင့်မျှော်နေပါမယ်နော်။အခုတော့သတင်းတွေထဲကတုတ္တအပတ်စဉ်အစီအစဉ်ကိုထုတ်လွှင့်ပေးပါပါ။ ကွတ်ဆိုတဲ့၄နိုင်ငံပူးပေါင်းဆောင်ရွက်မှုအကြောင်းကိုတင်ပြထားပါတယ်။မညိုညိုလွင်စီစဉ်တင်ဆက်ထားပါတယ်ရှင်။ကွတ်လို့အမည်ပေးထားတဲ့အဖွဲ့ဟာတရားဝင်ဖွဲ့စည်းထားတာမဟုတ်ပေမဲ့အာရှပစိဖိတ်ဒေသတွင်နိုင်ငံတွေရဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာတွေမှာတရုတ်ရဲ့ဩစာလွှမ်းမိုးလာတာတွေကြောင့်ဖြစ်ပေါ်လာတဲ့ကျင်းမာမှုတွေကိုစောင့်ကြည့်ဖို့အတွက်အမေရိကန်၊ဩစတြေးလျ
ောက်ပြီးတဲ့နောက်ပိုင်းရေကြောင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပြုလုပ်နိုင်ဖို့အတွက်စတင်ဖွဲ့စည်းဆောင်ရွက်ခဲ့ကြတာပါ။အဲ့ဒီနောက်မှာတော့အဲ့ဒီနိုင်ငံတွေရဲ့ဒီမိုကရေစီရေးစီးပွားရေးမတည်ငြိမ်မှုနေဆက်အရေးလုံခြုံရေးနဲ့စစ်မှားရေးစတဲ့အရေးကိစ္စတွေအတွက်ပါထည့်သွင်းစဉ်းစားခဲ့ကြပြီး2009ခုနှစ်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ဦးဆောင်မှုနဲ့အမေရိကန်ဒုသမ္မတဒစ်ချေနီဩစတြေးလျဝန်ကြီးချုပ်ဂျွန်ဟာဝတ်နဲ့အိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းတို့ဟာမလာပါလို့အမည်ပေးထားတဲ့ Quad 4နိုင်ငံပူးပေါင်းစီရေးလေ့ကျင့်မှုတွေအတွက်ပါဆွေးနွေးခဲ့ကြပါတယ်ဒါအပြင်တရားဝင်အဖွဲ့အစည်းတစ်ခုဖြစ်လာဖို့အတွက်လည်း၄နိုင်ငံခေါင်းဆောင်တွေကြိုးပမ်းခဲ့ကြပါတယ်။2020ခုနှစ်မှာတော့၄နိုင်ငံစလုံးပါဝင်တဲ့ပထမဆုံးစီရေးလေ့ကျင့်မှုတရက်ကိုပူးပေါင်းဆောင်ရွက်ခဲ့ကြပါတယ်။2021ခုနှစ်မတ်လမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဦးဆောင်ဖိတ်ကြားမှုနဲ့အွန်လိုင်းအစည်းအဝေးတရက်ကိုကျင်းပခဲ့ကြပြီးဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဂျပန်ဝန်ကြီးချုပ်ယိုရှိဟီဒီဆူဂါတို့တက်ရောက်ခဲ့ကြပါတယ်။အဲ့ဒီအစည်းအဝေးမှာကိုဗစ်ကာကွယ်ဆေးကိစ္စ၊ဥရုယာတီပြောင်းလဲမှုအရေး၊နည်းပညာပိုင်းဆိုင်ရာစမ်းသစ်တီထွင်မှုနဲ့ပူးပေါင်းဆောင်ရွက်မှုတွေပြုလုပ်ဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြတာပါ။2020ခုနှစ်စက်တင်ဘာလထဲမှာတော့ Quad 4နိုင်ငံကခေါင်းဆောင်တွေဟာလူကိုယ်ရိုင်တွေ့ဆုံတဲ့ထိပ်သီးဆွေးနွေးပွဲတရက်ကိုကျင်းပကြပါတယ
်。
2021ခုနှစ်အတွင်းခွတ်ကောင်းဆောင်တွေဟာတရုတ်ရဲ့ဒေသတွင်းအင်အားသုံးဆောင်ရွက်လာမှုတွေအပေါ်စိုးရိမ်မှုတွေဖြစ်ပေါ်လာပြီးပုံပြီးပူးပေါင်းဆောင်ရွက်ကြဖို့အရေးတွေကိုသုံးသပ်ချမှတ်လာကြပါတယ်ဒါပေမဲ့လည်းလေးနိုင်ငံကောင်းဆောင်တွေအနေနဲ့တရုတ်အရေးကိုသာအဓိကထားဆောင်ရွက်တာမဟုတ်ပဲကိုဗစ် -19 ကပ်ပြီးကြောင်းအကျိုးဆက်ဖြစ်ပွားလာနိုင်တဲ့စီးပွားရေးနဲ့လူမှုရေးပြဿနာတွေအတွက်ပါအလေးထားဆောင်ရွက်ကြပါတယ်မြန်မာအရေးနဲ့ပတ်သက်လို့လည်းခွင့်ရဆွေးနွေးမှုတွေမှာစိုးရိမ်မကင်းအလေးထားထည့်သွင်းပြောဆိုတိုက်တွန်းကြတာပါဒီရက်ပိုင်းနဲ့အတွင်းမှာပြုလုပ်ခဲ့တဲ့ခွင့်လေးနိုင်ငံကောင်းဆောင်တွေတွေ့ဆုံမှုမှာလည်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့နိုင်ငံသားတွေအပါအဝင်နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွှတ်ပေးဖို့အပြုသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေအတွက်ဆောင်ရွက်ကြဖို့နဲ့ဒီမိုကရေစီကိုအမြန်ဆုံးပြန်လည်ဖော်ဆောင်နိုင်ကြဖို့မိမိတို့ကဆက်လက်တောင်းဆိုပါတယ်လို့သဘောထားထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်ရှင
်မညဉ့်ညွလွင်စီစဉ်တင်ဆက်တဲ့သတင်းတွေကသုတသတင်းဘတ်ဆင်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOE မြန်မာပိုင်းစီစဉ်ရဲ့သတင်းတွေသတင်းဆောင်မတွေနဲ့သတင်းဘတ်ဆင်ကဏ္ဍတွေကို VOE မြန်မာပိုင်းစီစဉ်ရဲ့ website လိပ်စာဖြစ်တဲ့ bamis.voanews.com မှာလည်းလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင် VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အစီအစဉ်ထုတ်လွှင့်ချက်တွေကိုမနက်ပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော့လိုင်းထိုမီတာ2540 50နဲ့လိုင်းလံမီတာ190တို့ကနေနားဆင်နေကြရတာဖြစ်ပါလေရှင်အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ကပြောပြပေးပါမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့လည်းကအစ်ကာဘလီဝတ်ကျောင်းအပြင်ဘက်မှာတနင်္လာနေ့ကဘုံပောက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်အာဖဂန်အရတား9ဦးနဲ့မင်းတေဆုံးပြီးအနည်းဆုံး4ဦးဒဏ်ရာရခဲ့တယ်လို့တာလီဘန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကာရီဆိုင်ခော့စတီကပြောပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကလှုပ်ဆောင်လဲဆိုတာကိုချက်ချင်းမသိရသေးပေမဲ့တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟရဲ့မကြသေးခင်ကတေဆုံးခဲ့တဲ့မိခင်အတွက်ဒီဗလီမှာအထူးဆုတောင်းပွဲချင်းပါတာကိုပြစ်မှတ်ထားပြီးတိုက်ခိုက်ပုံတွေ့ရပါတယ်အာဖဂန်နစ္စတန်နိုင်ငံမှာဖွဲ့စည်းထားတဲ့တာလီဘန်အစိုးရရဲ့ပြုတ်မှုဆောင်ရွက်ချက်တွေဟာအခုထိအားရစရာမကောင်းသေးဘူးလို့ဥရောပသမဂ္ဂရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရော့ကတင်းငွေနယ်နဲ့မှာပြောကြားလိုက်ပါတယ်။အာဖဂန်မှာတာလီဘန်အုပ်စုကအာဏာရယူခဲ့ခြင်းကစပြီးဥရောပသမဂ္ဂကလူသားချင်းစာနာတဲ့အကူအညီတွေတွန်းပြင်ပေးရခဲ့ပေမဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအထောက်ပံ့တွေကိုရပ်ဆိုင်းထားတာပါ။ဥရောပသမဂ္ဂလိုပဲတခြားနိုင်ငံတွေနဲ့ကမ္ဘာဘဏ်ကပါအကူအညီတွေကိုရပ်ဆိုင်းထားတာဖြစ်ပါလေ။နှစ်ပေါင်းများစွာပဋိပက္ခတွေနဲ့ဖိစီးနှိပ်စက်မှုကိုခံနေရတဲ့မြန်မာနိုင်ငံသားတွေငြိမ်းချမ်းမှုရရှိဖို့အတွက်ပုံရဟန်းမင်းကြီးဖရန်စစ်ကတနင်္လာနေ့စင်စပီတာယဉ်ပြင်မှာပြုလုပ်တဲ့ဆူဝေးဆူတောင်းပွဲမှာထပ်မံဆူတောင်းပေးခဲ့ပါလေ။ဒါပြန်မြန်မာနိုင်ငံသားတွေအနေနဲ့ဆိုးရတဲ့ခံစားမှုတွေတိတ်ဆောက်မှုတွေကြောင့်မျက်ရည်မဆင်နိုင်ဖြစ်နေကြပေမဲ့ငြင်းချမ်းတာယာမှုရှိလာစေဖို့အတူလက်တွဲလှုပ်ဆောင်ပြီးအခက်အခဲတွေကိုအတူတကွကျော်ဖြတ်နိုင်အောင်ပူးပေါင်းဆောင်ရွက်နိုင်အောင်လည်းဆုတောင်းပေးခဲ့တာဖြစ်ပါတယ်။ထိုင်ဝမ်ပိုင်နက်ဒေတာအနားတဝိုက်တရုတ်ရဲ့ရန်လိုတဲ့ဆေးလှုပ်ဆောင်မှုတွေအတွက်စိုးရိမ်စိတ်ပူတယ်လို့အမေရိကန်ကထုတ်ဖော်ပြောဆိုလိုက်ချိန်မှာပဲတရုတ်ကထိုင်ဝမ်တောင်ပိုင်းရေပြင်ပေါ်မှာတနင်္လာနေ့ကစစ်လေယာဉ်ဆက်ချောက်ဆင်းဖြတ်ပြီးပြန်တန်းခဲ့ပါတယ်။တရုတ်ကထိုင်ဝမ်လေကြောင်းကာကွယ်ရေးဇုန်တွေကိုသူတို့ရဲ့တိုက်လေယာဉ်12ဆင်းနဲ့တခြားအမျိုးအစားစစ်လေယာဉ်၄ဆင်းဆစ်လွတ်ခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တရုတ်ကထိုင်ဝမ်ဝေဟင်ပိုင်းနက်ထဲကိုတောက်ကြံတွေကစစ်လေရင်38ဆင်းနဲ့ပြန်တန်းခဲ့တယ်လို့စနေနေ့မှာတော့စစ်လေရင်39ဆင်းပြန်တန်းခဲ့တာဖြစ်ပါတယ်။ထိုင်ဝမ်နားမှာတရုတ်ရဲ့စီးရေလှုပ်ရှားမှုတွေဟာမှောင်ရင်းချွတ်ချော်မှုတစုံတရာဖြစ်လာမယ်အန္တရာယ်ကြီးမားတယ်လို့ဒေတာရင်းတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုထိခိုက်စေနိုင်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Press ကချိန်ညာချက်ထုတ်ပြန်သတိပေးခဲ့ပါတယ်။
နောက်ဆုံးရထားတဲ့နိုင်ငံတကာနဲ့မြန်မာသတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်။ညပိုင်း9နာရီကနေ10နာရီထိထုတ်လင်းမဲ့ VOE ရဲ့ Radio ရုပ်သံအစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 kHz 9833ည၊လိုင်းဒိုမီတာ32 kHz 9383ည၊လိုင်းဒိုမီတာ51 kHz 9885တို့ကနေအယူနာဆင်နိုင်ကြပါလေရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOE မြန်မာပိုင်းစီစဉ်ကိုအပင်းနာဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီးထိုက်ပါ။
This program has come to you.